ဇွန်လ19ရက်နေ့တုန်းကကစားခဲ့ကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေမှာဂျပန်အသင်းကကိုလံဘီယာအသင်းကို2ဂိုးတကိုးနဲ့အနိုင်ရလိုက်တာကြောင့်ဘောလုံးလောကမှာတအံ့တောဖြစ်ခဲ့ရပါတယ်။ဂျပန်အသင်းရဲ့အရေးသွေးကိုလည်းကမ္ဘာကသတိထားမိလိုက်ပါတယ်။ဂျပန်အသင်းထိုက်တန်တန်နဲ့အနိုင်ရလိုက်တာလို့မြမလက်ရွေးစဉ်ဘောလုံးသမားဟောင်းတဦးကပြောပါတယ်။ဂျပန်နိုင်ငံမှာလည်းမနေ့ညကဘောလုံးပရိသတ်တွေအကြီးအကျယ်ပျော်ရွှင်ပြီးအောင်ပွဲခံခဲ့ကြတဲ့အကြောင်းကိုကိုကျော်အောင်လွင်ကဆက်ပြီးပြောပြပါမယ်။
ဂျပန်နဲ့ကိုလံဘီယာကစားကြမယ့်ပွဲကိုအများစုကြိုတင်ခန့်မှန်းထားကြတာကကိုလံဘီယာပဲနိုင်မယ်မနိုင်အောင်သေးကြမယ်လို့တွက်ခဲ့ကြတာပါဂျပန်အသင်းကအာရှအသင်းတွေထဲမှာထိပ်တန်းအသင်းတစ်ခုဖြစ်တဲ့ဆိုပေမဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အဆင့်သတ်မှတ်ချက်တွေအရကိုလံဘီယာကအဆင့်16ဂျပန်ကအဆင့်61မှာရှိနေတာပါဒါကြောင့်လဲ2ဂိုးတကိုးနဲ့ဂျပန်အသင်းကကိုလံဘီယာကိုအနိုင်ရလိုက်လို့ကမ္ဘာဘောလုံးပြိုင်ပွဲတွေအတွက်တအံ့တော်ဖြစ်စေခဲ့တာပါအဲ့ဒါကတော့ဂျပန်ပြည်သက်တွေမင်းညားကအောင်ပွဲခံနေကြတဲ့အတန်းမှာမြို့ကြီးတွေကလူစီကားတဲ့နေရာတွေမှာဂျပန်ပြည်သက်တွေစုဝေးပြီးတော့ရုပ်မြင့်တန်ညားကတိုက်ရိုက်ထုတ်လွှင့်တဲ့ကမ္ဘာဖလားဘောလုံးပွဲကိုဝိုင်းပြီးတော့အားပေးနေခဲ့ကြတာပါကိုလံဘီယာတင်းဟာဂျပန်တင်းကိုရှော့တွက်ခဲ့ပုံရတယ်လို့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကမြမလက်ရွေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကယူဆပါတယ
်ကိုလံဘီယာကြည့်မယ်ဆိုကွင်းထဲဝင်လာတဲ့အချိန်မှာကြည့်လိုက်တယ်သူတို့ကအလုံးကလွတ်လွတ်လပ်လပ်မြင်းမြစ်ကြောက်ကြောက်ဖြစ်နေတယ်သူတို့ရဲ့သဘောတော့ဒီဂျပန်တင်းပေါ့ဗျာအာရှမင်းကိုဘယ်ချင်းကစားကနိုင်လို့ရတယ်ဆိုတော့စိတ်ကြီးဝင်နေတာမျိုးကျွန်တော်အမြင်ကိုကျွန်တော်ပြောပြတာနော်ဝင်နေတာကိုတွေ့ရတယ်ဒါပေမဲ့ဘောလုံးပွဲကစားတဲ့အခါမှာကြည့်လိုက်တဲ့အခါကျမှဂျပန်အတင်းကဖွင့်ကစားတဲ့အတင်းဝင်အတင်းတိုင်းကစားတဲ့စီစီလုံးရှိတယ်နောက်ပြီးလူငယ်တွေအများစုဖွဲ့စည်းထားတဲ့အတင်းဒါပေမဲ့မထင်ပါပဲဘာဖြစ်သွားလဲဆိုတော့ကျွန်တော်ပန်နတီပေးလိုက်ရတယ်ကျွန်တော်ဘောလုံးသမားအမြင်တော့ပန်နတီပေးလိုက်ရင်သူ့အဝါကတ်လောက်ပဲပြမှာတင်တာဒီကပ်ပေါ့နော်ဒါကတော့မဖြစ်သင့်ဘူးပေါ့လေဘာကြောင့်ပထမအုပ်ဆုံးပွဲမှာဝင်နေပေးတဲ့အနေနဲ့အဝါကတ်လောက်နဲ့ပေးရပါတယ်ဒါပေမဲ့လည်းသူတို့ဒိုင်လိုဂျီစီနဲ့ခီကန်ရပြန်ရှိမယ်ဆိုရင်ဘောလုံးကိုသူကလက်နဲ့လက်ဖြည့်တယ်ဂျပန်ရှေ့တန်းသူကိုလည်းသူကလက်နဲ့လက်ကာထားတဲ့အတွက်ဒိုင်လိုဂျီရဲ့ဆုံးဖြတ်ချက်ပေါ်ကျသူကတကယ်ငှပြမှာသူအများဆုံးပြရတော့စချင်းကိုဆုံးဖြတ်လိုက်တယ်အာရှအပြင်စပြီးနိုင်တဲ့အတွက်ကတော့ကျွန်တော်တို့အာရှလူမျိုးဆိုတော့လည်းအဲ့နဲ့တော့ဂုဏ်ယူတာပေါ့ဗျာ
ဆိုတော့ဒီပွဲမှာဂျပန်ကထိုက်တန်တန်နဲ့နိုင်ခဲ့တာလားကံကောင်းလို့နိုင်ခဲ့တာလားခင်ဗျာ
ကိုယ်ကလည်းသူမကိုယ်ပကလည်းသူဂျမန်လည်းအဲဒါကုံးလေးကိုလာတော့အများဆုံးရတယ်ကိုလံဘီယာလည်းဒီလိုပဲ2ဂိုး3ဂိုးလောက်တော့အများဆုံးရနေတယ်ဒါပေမဲ့ဂိုးသမားကာကွယ်တဲ့နောက်တန်းဖြတ်ထုတ်တာတွေနဲ့ဂိုးလွဲချော်တာတွေနဲ့ပေါ့နော်ကြည့်မယ်ဆိုရင်ဂျပန်ဒီပွဲကထိုက်တဲ့နိုင်တဲ့ပွဲလို့ပဲကျွန်တော်သတ်မှတ်မှာပေါ့နော
်ကိုလံဘီယာအသင်းကဂျပန်နဲ့ရှင်မယ်ဆိုရင်သူတို့ရဲ့ခြေကအတွေ့အကြုံရောအစဉ်လာရောကရှိခဲ့တဲ့အသင်းကဘလို့ဖြစ်တာလဲဒီပွဲမှာ
အိုလံပီယက်လည်းကြိုးစားတယ်ဒါပေမဲ့ဘောလုံးကန်လွဲတာတို့ကန်ခြေတာတို့ဂျပန်နောက်တန်းရဲ့ချက်ထုတ်မှုတွေပေါင်းတာတို့ကိုသမားကာကွယ်မှုတွေကောင်းတဲ့အခါကျတော့သူတို့ထင်တယ်လို့မပေါက်ခဲ့ဘူးသူတို့ထင်ထားတယ်ဂျပန်ကိုပဲချင်းတရေနှုတ်ထားကြတာနိုင်မယ်ဆိုတဲ့အသင်းကိုရှုံးသွားတဲ့အတွက်စိတ်မှန်းကန်ကူတော့သူတို့ရပါလိမ့်မယ
်ဆိုတော့ကိုရင်ထွေးအနေနဲ့ဘလို့ခံမှန်းလဲဂျပန်အသင်းရဲ့အလားလား
အာရှသူဘောလုံးသမားတွေရဲ့ရဲ့အမောင်းကနာကိုကြိုးစားမှုအနာမျိုးတွေကယူရိုပီယန်နဲ့နေနဲ့ချင်းလိုက်တဲ့ခါကျတော်တော်ကြီးကိုကွာခြားတာတွေ့ရတယ်ဗျာကျွန်တော်အာရှလူတွေလူဘောလုံးသမားတွေကပူပူညံ့ညံ့ကလေးတွေကိုဂျပန်မှာလည်းကြည့်ရပူပူညံ့ညံ့ကလေးတွေဒါမဲ့ကျိုးကျိုးဆော့ဆော့ကစားသွားတယ်ဒါမဲ့ယူရိုပီယန်တို့အသင်းတွေကျွန်တော်တောင်ပြီးကလို့အသင်းတွေလည်းတွေ့တဲ့အခါကျရင်တော့ကြိုးစားရင်ကြိုးစားသလောက်တော့ဖြစ်လာမှာပေါ့ဒါမဲ့အများဆုံးမျှော်လင့်လို့ရတာဒုတိယအဆင့်လောက်ထိပဲကျွန်တော်တို့မျှော်လင့်ရပါတယ်ဗျာ
အုပ်စု H ကဂျပန်အသင်းနဲ့ဆီနီဂယ်အသင်းတို့ဇွန်လ24ရက်နေ့ကြာလို့ရှိရင်ကစားဖို့ရှိနေပါတယ်စနဂါလ်တင်ဟာဆိုလို့ရှိရင်အာဖရိကတိုက်ကဘောလုံးအသင်းတွေထဲမှာထိပ်တန်းအသင်းတစ်ခုဖြစ်တာကြောင့်ဒီပွဲကလည်းကြီးကောင်းမဲ့ပွဲတစ်ခုဖြစ်လိမ့်မယ်လို့ယူဆရပါတယ်